ဗုဒ္ဓဘုရားနဲ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။2020ပြည့်ရွေးကောက်ပွဲကျင်းပတော့မယ့်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကိုလှုံ့ဆော်တဲ့အမုန်းစကားတွေဖြန့်ဝေတာကိုကင်တွယ်ဖြေရှင်းဖို့ Facebook အနေနဲ့တုံးမြင့်ဆောင်ရွက်သွားမှာဖြစ်တယ်လို့ကုမ္ပဏီတာဝန်ရှိသူတွေကပြောကြားလိုက်တဲ့အကြောင်းနားဆင်ရမှာပါ။ကျွန်မအင်ဂျင်လိုက်ပါရှင်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်မြန်မာရွေးကောက်ပွဲအတွက် Facebook ကပြင်ဆင်နေတဲ့အချက်လက်တွေနဲ့ပတ်သက်လို့တနင်္လာနေ့ကကုမ္ပဏီကနေထုတ်ပြန်ကြေညာခဲ့တာပါ။အမုန်းစကားတွေနဲ့အကြမ်းဖက်မှုကိုလှုံ့ဆော်တဲ့အတုံးနှုံးတွေကိုစုံစမ်းစစ်ဆေးဖယ်ရှားတာ၊တည်အမှားတွေဖြန့်ဝေတာကိုတားဆီးတာ၊စတဲ့အရေးယူလှုံ့ရှားမှုတွေကိုတိုးမြင့်ဆောင်ရွက်နေကြောင်း Facebook ကပြောပါရယ်။ဒါ့အပြင်အခုချိန်ကစပြီးနိုဝင်ဘာလ22ရက်နေ့အထိကိုယ်စားလှယ်လောင်းရွေးချယ်မှုကိုထိခိုက်စေတာမျိုး၊မဲပေးမှုကိုပြက်ပြားစေတာမျိုး၊စတဲ့ရည်ရွယ်ချက်တွေနဲ့တည်အမှားတွေအတိမပြုတ်နိုင်တဲ့ကောလာဟလတွေကို Facebook မှာရေးသားဖြန့်ဝေမယ်ဆိုရင်ဖယ်ရှားအရေးယူသွားမှာဖြစ်တယ်လို့ကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြထားပါရယ်။တည်အမှားလို့ဆိုတဲ့နေရာမှာလဲစီစစ်အတိပြုတ်ထားတဲ့တည်အမှားဖြစ်ရမယ်လို့ Facebook ကပြောပါရယ်။ဥပမာအားဖြင့်လွတ်တော်ကိုယ်စားလှယ်လောင်းတစ်ဦးကိုဘင်္ဂလီဖြစ်တဲ့မြန်မာနိုင်ငံသားမဟုတ်ဘူးဆိုတဲ့မှားယွင်းစွာဆွဆွဲရေးသားချက်မျိုးကို Facebook ကနေပိတ်ပင်ဖယ်ရှားမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါရယ်။အခုလိုမြန်မာနဲ့ပတ်သက်လို့ Facebook ရဲ့ကင်တွယ်မှုဟာထိရောက်တယ်လို့မြင်ကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မင်္ဂလာတုံမဲဆန္ဒနယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်လှိုင်ဝင်းက VOA ကိုပြောပါရယ
်။တိုင်းတလောက်တော့တချို့လူတွေဆင်ကျင်သွားပါတယ်။ကျွန်တော်တို့မိတ်ဆွေတွေကူတိုင်းပေါ့နော်။အဲ့တချို့အလိုမျိုးပြင်းပြင်းထန်ထန်ရေးညာနေရှိတယ်ပေါ့အဲ့တော့ Facebook မှာတုံးကျင်တယ်ဆိုလို့ရှိရင်ရှင်းကြရတာပေါ့တချို့ဆိုရင်3ရက်အပိတ်ခံရတယ်3ရက်ခံရတယ်တချို့တစ်လပိတ်ခံရတယ်အဲ့ခါကျတော့နောက်ပိုင်းမှာကျတော့အဲသူတို့အပြုတ်ဟိုကနည်းနည်းလေးတော့ပြောင်းသွားတယ်ပေါ့အိတ်ပြင်းပြင်းထန်ထန်မရေးရတော့ Facebook ဒီကျွန်တော်တို့နိုင်ငံမှာအဓိကတင်းအချက်လက်ကိုအဲပြဖို့ရတငယ်ချင်းချင်းနဲ့ဆက်သွယ်ရဟိုနေရာတစ်ခုဖြစ်နေတာပေါ့တယ်လီဖုန်းနဲ့ဆက်လို့ရှိရင် Facebook ကနေပြီးတော့တင်းအချက်လက်အပို့ရတယ်now ကျွန်တော် website ဒီဝင်ကြည့်တာဆက်ဆိုင် Facebook ကတင်တဲ့သတင်းကိုပို့ပြီးတော့ဟိုသတင်းအချက်လေးရတယ်ပေါ့အဲ့တော့ Facebook ကကျွန်တော်နိုင်ငံအတွက်မရှိမဖြစ်ဖြစ်နေတယ်ပေါ့ကျွန်တော်အတွေ့အကြုံရတော့ဒီတချို့တော်တော်ဆင်ကျင်သွားတယ်ပေါ့
မြန်မာနိုင်ငံမှာနေထိုင်မှုအထောက်အထားအခက်အခဲကြောင့်မှတ်ပုံတင်ပြရပဲဖြစ်နေတာလူမျိုးရေးဘာသာရေးကွဲပြားလို့ပြန်လည်စီစစ်မယ်ဆိုပြီးရထားတဲ့မှတ်ပုံတင်တွေပြန်အသိမ်းခံရတာစတဲ့ဖြစ်ရပ်တွေကြောင့်ရွေးကောက်ပွဲမှာပြည်သူတွေမဲပေးဖို့အခက်အခဲရှိနေခြင်းအခွင့်ကောင်းယူပြီးမတူကွဲပြားတဲ့အတိုင်းဝိုင်းနေကြအမုန်းစကားတွေလှုပ်ကြံသတင်းတွေဖြန့်ဝေခဲ့တာတွေ့ရတယ်လို့လည်းဦးအောင်လှိုင်ဝင်းကပြောပါတယ်
ကျွန်တော်တို့နိုင်ငံမှာဖြစ်နေတာမြန်မာနိုင်ငံသားကတ်တွေကင်ထားကြတယ်။ကင်ထားပြီးတော့အစိုးရကူတိုင်းပေါ့နော်နိုင်ငံတော်ကနေတရားဝင်ထုတ်ပြန်ထားတဲ့ကတ်တွေကင်ထားရပါတယ်။ဟိုခွဲခြားဆက်ဆံရာမျိုးတွေဒီမှာအများကြီးတွေ့နေရပေါ့။အဲ့တော့ကတ်ရပြီးတဲ့လူတွေကူတိုင်းလည်းအဲ့ဒါကျွန်တော်တို့ဒီမြို့နယ်တွေမှာဆိုရင်မကြာခဏကြုံတွေ့နေရပါ။ဟိုသွေးတော်တန်တရားရှိတယ်ဆိုတာမျိုးပြန်ပြီးတော့ချစ်စီတာမျိုးပေါ့မိဘနှစ်ပါးလုံးနိုင်ငံသားကတ်ရတယ်။အဲ့လိုအခက်အခဲမျိုးတွေရှိနေတယ်ပေါ့။အဲ့ခါမှာဒီသတင်းမှားတွေကိုဖြန့်တယ်ပေါ့။ဟိုဒီဆွေရောက်ပေါ်မှာပြည်သူလူလူတဝင်ရွေးမဲ့ပုဂ္ဂိုလ်တွေကိုဟုတ်လားကော်မရှင်ရဲစီစစ်ပြီးပြီးအတည်ပြုပြီးပြီးထုတ်ပြန်ပြီးကမှဟာ Facebook ကနေပြီးတော့ဒီလူတွေကိုထောက်ခံတာကန့်ကွက်တာမျိုးပြောလို့တော်တော်တချို့လူတွေကဒီ Facebook ကနေပြီးတော့နိုင်ငံသားမဟုတ်တာတွေကိုတင်ထားပါတယ်ပေါ့နော်အဲ့လိုမျိုးလုပ်တဲ့အခါကျတော့ဟိုအစအုပ်ပြန်ရောက်ပြီးတော့တောင်းတအောင်အမုန်းတရားတွေအဲ့ဒါတွေပြန်ပြီးတော့ဖြည့်ရှင်းနေရတာနဲ့ပဲကျွန်တော်ရှေ့နေဘူးနိုင်ငံမရောက်ဘူ
းတနည်းလာနေကထုတ်ပြန်တဲ့ Facebook ရဲ့ကြေညာချက်မှာမြန်မာနိုင်ငံကနိုင်ငံရေးပါတီတွေရဲ့တရားဝင် Facebook အကောင့်စာမျက်နှာတွေကိုအတည်ပြုနိုင်ရေးမိဖက်အဖွဲ့အစည်းနှစ်ဖွဲ့နဲ့ပူးပေါင်းလှုပ်ဆောင်နေတယ်လို့ဖော်ပြထားပါတယ်။ဒါ့အပြင် Messenger ကတစဉ်ဖြန့်ဝေမှုကန့်သက်ချက်အသစ်ကိုထုတ်ပြန်ထားပြီးဖြစ်တယ်လို့လည်း Facebook ကဆိုပါတယ်။အဲ့ဒီကန့်သက်ချက်အရ Messenger ကတစဉ်အခြားသူတွေကိုထပ်မံသတင်းဖြန့်ဝေမယ်ဆိုရင်ဒီကြိမ်၅ဦးသာဖြန့်ဝေနိုင်မှာဖြစ်ပါတယ်။အခုလိုမြန်မာနိုင်ငံမှာ Messenger အသုံးပြုမှုကန့်သက်ချက်မျိုးကိုနောက်သတင်းပတ်အနေနဲ့အတွင်းတကဘာလုံးမှာရှိတဲ့ Facebook သုံးသူတွေကိုကန့်သက်မှာဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။